နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကဒီကနေ့မနက်ပိုင်း 10:00 နာရီအချိန်ကနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအခမ်းအနားမှာအမေရိကန်အာဆီယံစီးပွားရေးကောင်စီကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပြုလုပ်မဲ့အခြေအနေတွေကိုအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ဒေါက်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တဲ့ပြင်အစိုးရသက်လက်ထက်မှာဆောင်ရွက်နေတဲ့စီးပွားရေးမူဝါဒတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေအပေါ်မူပေါင်းချမှတ်အကောင့်အထည်ပေါ်ဆောင်ရွက်နေတာတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကအမေရိကန်အာဆီယံစီးပွားရေးကောင်စီဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ်ဖြစ်တဲ့ Mr. Alexander Fleming ကဦးဆောင်ပြီးအမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဖြစ်ကြတဲ့ American International Group AIG, CD Group, Coca-Cola, Exxon Mobil, General Electric GE, JHB Go, Elanco နဲ့ Mastercard တို့ကအကြီးအကဲတွေတာဝန်ရှိပုဂ္ဂိုလ်တွေပါဝင်ပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီး Scott Marcy ရဲ့လည်းဒီတွေ့ဆုံဆွေးနွေးပွဲမှာပါရှိပါတယ်။